ထိုင်းနိုင်ငံမှာနှစ်ရက်အတွင်းကာလတံပိုးဖန်ဝေတန်ပေါင်း1200တောင်ကျော်တံပိုးရှိရယ်ရွှေတရီကန်ဒေသတို့စိတ်ကြွစီကြစကူတန်းဖမ်းမိခဲ့ကြောင်းအထူးကမူရခိုင်နှစ်ခုကအဖွဲ့ဝင်10ဦးကိုလည်းဖမ်းဆီးနိုင်ခဲ့ကြောင်းဩဂုတ်လ20ရက်နေ့ကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်ဒီသတင်းကိုကျွန်မမအေးမှာကပြောပြပေးမှာပါ ထိုင်းနိုင်ငံမှာလာအုပ်ဆောင်ရာရွှေတရီကန်ဒေသကနေမူရစီရီထိုင်းနိုင်ငံအတွင်းမိုင်းကိုဇက်တိုက်ဝင်ရောက်လာနေပြီးပထမထာနီပြည်နယ်နဲ့လော့ဘူရီပြည်နယ်တွေမှာတန်းနဲ့ချီရှိတဲ့မူရစီဝါတွေဖမ်းမိခဲ့ပါတယ်။ဘန်ကောက်မြို့ရဲတပ်ဖွဲ့ဌာနချုပ်မှာဩဂတ်လ20ရက်နေ့မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတော့ဒီရက်ပိုင်းတွင်ဖမ်းမိတဲ့စိတ်ကြွစီရာစကူးသန်းကိုပြသထားပြီး
ซึ่งผลการจับกุมเนี่ยสามารถจับกุมยาบ้าได้จำนวนทั้งสิ้นนะฮะ19ล้านเม็ดเศษนะครับสามารถจับกุมผู้ต้องหาได้จำนวน10คนนะฮะอาวุธปืน .38 หนึ่งกระบอกนะฮะกระสุน
ခုလိုမျိုးမူရစေဝအမြောက်အများကိုဖမ်းဆီးနိုင်ခဲ့တာဟာ1971ရဲတပ်ဖွဲ့ရဲ့စုံစမ်းဖော်ထုတ်မှုကြောင့်ဖြစ်တယ်လို့ဩဂုတ်လ19ရက်နေ့ကပထုံထားနေပြီနဲ့လန်လူကာမျိုးကနေအတွင်းမှာကားစင်းလုံးပြည့်တင်ဆောင်ထားတဲ့စိတ်ကြွဈေးပြား17တန်းကိုမူရခိုင်ဝင်နေတဲ့အတူဖမ်းဆီးနိုင်ခဲ့ပြီးစိတ်ကြွဈေးတွေကိုအဓိကပို့ပေးနေသူဟာရွှေတိကံဒေသမှာလှုပ်ရှားနေတဲ့ဝရမ်းထုတ်ထားတဲ့ထိုင်းနိုင်ငံသားနိုင်အပ်ဆိုသူဖြစ်ကြောင်းပြောဆိုသွားပါတယ်ဒီရက်ပိုင်းမှာပဲလော့ဘူရီပြည်နယ်အမြန်လန်းရဲတပ်ဖွဲ့ဝင်တွေဟာစိတ်ကြွဈေးပြား၈တန်းတဲဆောင်မောင်းနှင်လာတဲ့ကားတစ်စီးကိုဖမ်းမိပြီးဆက်လက်ဖော်ထုတ်စစ်ဆေးချက်အရအဓိကမူရတိုင်းနှကိုင်းကိုဆက်တိုက်ဖော်ထုတ်ဖမ်းဆီးနိုင်ခဲ့တာဖြစ်ကြောင်းပြောဆိုသွားပါတယ်။ရွှေတိကံဒေသကမူရမောက်ခုတ်ခိုင်းနေဟာစိတ်ကြွဈေးမူရစီဝါတွေကိုအရင်ကထက်ပုံမှန်ထုတ်လုပ်နေပြီးထိုင်းနိုင်ငံဘက်ကအလုံးရင်းနဲ့တဲဆောင်တင်သွင်းနေတယ်လို့လည်းဒီရက်ပိုင်းမှာပဲထိုင်းနိုင်ငံရဲ့ဒေသဆိုင်ရာသတင်းတွေမှာဖော်ပြကြပါတယ်။ကုလသမဂ္ဂမူရစီဝါနဲ့ရာဇမှုဆိုင်ရာရုပ် UNODC ရဲ့ဒီနှစ်စာမှထုတ်ပြန်တဲ့မြန်မာနိုင်ငံဗိတ်ထုတ်လုပ်မှုနှစ်စဉ်အစီရင်ခံစာမှာတော့ဒေသပင်မှာဓာတ်ပစ္စည်းတွေကိုအခြေခံထုတ်လုပ်တဲ့မူရစီဝါတွေတွင်ကျယ်လာတယ်လို့လည်းရေးသားထားပါတယ်ရှင်။